စကိုင်းတိုင်းပင်လယ်ဘူးမြို့နယ်ကောလင်းပင်လယ်ဘူးကလန်ဘေးရွှေညောင်ပင်ရွှေလွတ်ကွက်ထဲမှာဒေသခံ6ဦးကိုစစ်ကောင်စီရဲ့အင်အားတရာဝန်းကျင်ပါတဲ့စစ်ကြောင်းကဩဂတ်စ်လ15ရက်နေ့ကတပ်ဖြတ်ခဲ့ပြီးတော့ဖမ်းဆီးခံရတဲ့အမျိုးသမီးတချို့ကိုတော့ပြန်လွှတ်ပေးခဲ့တယ်လို့ဒေသခံ2ဦးကပြောပါတယ်ဒီကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပေးပါမယ်
ဩဂုတ်လ23ရက်နေ့ကတည်းကပင်လယ်ဘူးမြို့ရဲကထွက်လာတဲ့စစ်ကောင်စီစစ်ကြောင်းအင်အားတရားဝန်ကျင်ဟာရွှေညောင်ပင်အနီးရွှေလုတ်သားဒေသခံတွေကိုဖမ်းဆီးခဲ့ပြီးတော့အမျိုးသား6ယောက်ကိုဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့အမျိုးသမီး9ယောက်ကိုတော့ဖမ်းဆီးပြီးတော့ပြန်လွတ်ပေးခဲ့တယ်လို့ပင်လယ်ဘူးဒေသခံတဦးကအခုလိုပြောပါတယ
်။23ရက်နေ့ကထွက်တာတော့သူ23ရက်နေ့7လပိုင်းကထွက်တာပေါ့23ရက်နေ့ကထွက်ပြီးမှအဲဒီစင်းကစင်းသားတွေကိုတစားကန်ခေါ်သွားပြီးယောက်ျားလေး6ယောက်ကိုတော့တတ်ထားခဲ့တာမိန်းကလေး9ယောက်ကိုကပြန်လွတ်လိုက်တယ်ပေါ့24ရက်နေ့ကတော့ကြားတော့ဘယ်လိုကြားလဲဆိုတော့ယောက်ျားလေး4ယောက်တတ်ခံရတယ်ပေါ့နောက်တော့မိန်းကလေးတွေရောပါသွားတယ်ဖမ်းသွားတယ်ဆိုပြီးနောက်နေ့ဒီပြူလာကျတော့ယောက်ျားလေး6ယောက်ခံရတယ်ပြီးတော့မိန်းကလေး9ယောက်ပြန်လွတ်လာခဲ့တယ်ဆိုပြီးမှအင်အားတရာလောက်ရှိတယ
်ရွှေညောင်မေဒေတာဟာကောလင်းပင်လယ်ဘူးကာလမဘေးကဒေတာခံတွေတနိုင်တပိုင်ရွှေတူးကြတဲ့နေရာဖြစ်ပါတယ်ဖန်စီတက်ဖြတ်ခံရသူတွေကဘယ်ကြီးရွာကဒေတာခံတွေလဲဆိုတာကိုတော့အတိအကျအတိမပြုံနိုင်ကြသေးဘူးလို့ဒေတာခံတို့ကအခုလိုပြောပါတယ
်ဘယ်ရွာကလူတွေလဲဆိုတာကျွန်တော်မေးတော့မေးကြည့်တယ်ဆိုတာဒါပေမဲ့အတိပြုလို့မရဘူးဖြစ်နေတာအဲ့လိုကလည်းမပြောနိုင်ဘူးဒီလိုကျွန်တော်ဖုန်းနဲ့လည်းမဟုတ်တဲ့ကကျွန်တော်ဒီကားနာနာမပြောတာနူးလဲနဲ့ဆင်းလောင်မှနေတဲ့စစ်ကျင်းလှုပ်လာတဲ့ရွှေလုတ်သားတွေလို့ပြောတယ်
ပင်လယ်ဘူးမြို့နယ်ကိုစစ်ကောင်စီကဖုန်းဆက်သွယ်ရေးလိုင်းတွေဖြတ်တောက်ထားတာကြောင့်ဆက်သွယ်အတီးပြူတာတွေလုံနိုင်ဖို့ခက်ခဲနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်။ပင်လယ်ဘူးမြို့ထဲမှာစစ်ကောင်စီတပ်တွေကစခန်းချတပ်ဆွဲနေကြတာကြောင့်မြို့ရဲကဒေသခံ80ရာခိုင်နှုန်းလောက်ကစစ်ရှောင်နေကြရတယ်လို့အနေဝန်းကျင်ကြေးရွာတွေကလည်းမကြကနစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့ပင်လယ်ဘူးမြို့နယ်အနေဝန်းကျင်တွေကစီရေလှုပ်ရှားမှုအခြေအနေတွေကိုလည်းအခုလိုပြောပါတယ်။
မျိုးနာလေးကတ်ခါလေးတွေရွာလေးတွေရှိတယ်ဗျာအဲ့ဒီရွာလေးတွေဝယ်သူတို့စစ်ကြောင်းတွေထိုးတယ်ဗျာအဝေးကြီးလည်းမထိုးဘူးပြောရမယ်ဆိုရင်တော့ဘယ်နှမိုင်တွဲလောက်လဲကျွန်တော်တို့အလွန်ဆုံး3မိုင်4မိုင်လောက်ပဲရှိတယ်သူအဲ့ဒါလည်းတော့ပုံမထိုးဘူးစစ်ကြောင်းကမျိုးတွေကလူတွေလည်းအပြင်မှာထွက်ဆုမှနေကြတာလေအကုန်လုံးနေကြတယ်မျိုးတွေကမပေးမိနေရသလိုနည်းနည်းပဲရှိတာစင်လေဘူးကတော့တမျိုးလုံးပြီးပါကျွန်တော်တို့7ပုံပုံရင်7ပုံလောက်ကအပြင်သာကိုရောက်နေတာပြည်နဲ့လည်းရွာလူတွေလည်းလို့စကြောင်းလေးအေးလိုက်ရင်ပြန်ဝင်လိုက်ကိုလို့ဆရာရှိတာလေးလှုပ်လိုက်ပြီးတော့ပြန်ထွက်သွားလိုက်ဆိုအပြစ်မှာပဲနေကြတာဆိုအိမ်မှာတော့လုံးဝမနေဘူ
းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းကဒေသခံတချို့နဲ့စကိုင်းတိုင်းအတွင်းမှာတိတ်ဆုံးသူတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့စစ်ဘေးရှောင်အရေးအတွက်ဟာတနေ့တဲ့တနေ့ပို့ပြီးတော့တူလာနေပါတယ်ပင်လယ်ဘူးဒေသတွင်နယ်မြေရှင်းလင်းရေးလုပ်နေတာနဲ့အခုလိုလူသေးဆုံးမှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးပြည်သူ့ကာကွယ်ရေးတပ် PDF တွေဟာတည်တည်တကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နယ်မြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေမှာတော့ဖော်ပြလေးရှိပါတယ်